ကိုရစတော့ဒီနေ့နယူးယောက်မြို့မှာဆန္ဒပြကြတဲ့ကြားလို့ပါခင်ဗျ
ကျွန်တော်တို့ဒီမှာဗမာပြည်မှာဖြစ်တဲ့ကိစ္စတွေအထူးသဖြင့်မိထီလာကိစ္စတို့ရခိုင်ပြည်မှာဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဦးသိန်းစိန်အစိုးရကနေကင်တွယ်တဲ့ဟာကိုကျွန်တော်တို့ကအလွန်တန်အားနည်းတယ်လို့ထင်တယ်။နောက်ကအုပ်စုတစုကကြိုးကင်ပြီးတော့စနစ်တကျလှုပ်ရှားနေတယ်လို့ထင်တယ်။အဲ့ဒါကိုမြန်မာတမရအေးဦးသိန်းစိန်အနေနဲ့ရင်းမြစ်ကိုဖော်ထုတ်ပြီးတော့ထိရောက်စွာရေးယူဖို့လိုအပ်မယ်လို့ကျွန်တော်တို့ကယူဆတယ်။ဒါကိုကျွန်တော်တို့ကမြန်မာတိုင်းရုံးမှာတောင်းဆိုတယ်။နောက်ကမ္ဘာကုလသမဂ္ဂမှာရုပ်ရှင်မှာလည်းကျွန်တော်တို့ဆန္ဒပြတယ်။အကယ်လို့ဦးသိန်းစိန်အစိုးရအနေနဲ့ဒီကိစ္စတွေကိုဖော်ထုတ်ပြီးတော့ဟိုမြန်မာပြည်မှာ peace ဖြစ်လာအောင်အခက်အခဲရှိတဲ့ expertise တွေမရှိဘူးဆိုလို့ရှိရင်ကမ္ဘာကုလသမဂ္ဂကနေ independent commission ကိုဖိတ်ခေါ်ဖို့အတွက်ကျွန်တော်တောင်းဆိုတယ
်။မေဒီလာအရေးခင်းတဲ့ပတ်သက်ပြီးအစိုးရစုံစမ်း commission ဖွဲ့ထားတာကိုကိုယူဆွတ်တော့ဘယ်လိုမြင်လဲခင်ဗျ
။ရခိုင်ပြည်ကိစ္စတော့လည်းအစိုးရ commission ဖွဲ့ခဲ့တယ်။ဒါပေမဲ့အစိုးရ commission ကအခုချိန်စီပေါ်လာမထုတ်လာဘူး။အစိုးရကော်မရှင်မှာလည်းမွတ်စလင်တယောက်ကအထောက်ခံလိုက်ရတယ်ဆိုတော့ကော်မရှင်ကိုပူရိုင်းဝအင်ဒီပန်ဒန့်ဖြစ်တယ်လို့ကျွန်တော်တို့ကမမြင်ဘူ
းခင်လို့ဆန္ဒပြကြတော့ဘယ်မှာပြတာလဲ
မြန်မာကောင်ဆလနဲ့ UN Permanent Mission အရှိမဆန္ဒပြတယ်အဲ့ဒါဥတိန်ဆိုင်ကိုတဝန်လာပေးတယ်ဟုတ်နောက်ပြီးတော့ UN အရှိမကျွန်တော်တို့ဆန္ဒပြတယ
်အလူအင်အားဘယ်လောက်တော့ပါလဲခင်ဗျာ
ဒီကတည်းကလူ300လောက်လာတယ်မိုးတအားကြီးတယ်ဒီမှာမိုးကြီးတော့မိုးရတယ်မှာကလေးတွေနဲ့အမျိုးသမီးတွေမနေနိုင်တော့ကားထဲမှာပဲနေလိုက်တယ်အားလုံးကဟိုအပြင်မှာကျွန်တော်တို့မိုးရိပ်ထဲမှာထွက်တာအမျိုးသား900လောက်ရှိတယ
်ဟုတ်ကဲ့
Fort Wayne Indiana နဲ့တော့လူအယောက်90လာတယ်နောက်တစ်ခါ Ohio ကနေလာတယ် Buffalo ကနေလာတယ်နောက်ဟို Atlanta ကနေလူတွေရောက်လာတယ်နောက် New York မြို့ခံတွေရှိတယ်နောက်ဗုဒ္ဓဘာသာတွေရော Christian တွေရောတချို့တက်ရောက်တယ
်ဟုတ်ကဲ့ Jesus တင်ပါတယ်ခင်ဗျာ